မင်္ဂလာပါမြမစာတင်ကြားရေးမှာပြုပြင်ပြောင်းလဲတင်တာတွေနဲ့ပတ်သက်လို့ဆရာကြီးဒေါက်တာလှဖြေရဲ့စာရီကိုဖတ်ပြီးတဲ့နောက်အနောက်နိုင်ငံတက္ကသိုလ်တွေမှာအင်္ဂလိပ်စာဘယ်လိုသင်ကြသလဲဆိုတာစိတ်ဝင်စားမိပါတယ်သူတို့အင်္ဂလိပ်စာသင်ပုံသင်နည်းကိုသိရအောင်ကိုယ်ရင်ကိုကြသင်ယူဖို့ကြံစီခဲ့တာအချိန်ချင်းပါပဲကို့အင်္ဂလိပ်စာအင်္ဂလိပ်စကားအရေးအသွေးကတမ်းမမီတာကြောင့်ရောတခြားအကြောင်းကြောင့်တွေကြောင့်ရောအထမမြောက်ခဲ့ပါဘူးဒီနှစ်တော့အခွင့်သားသလိုရှိတာနဲ့ကိုအလုပ်လုပ်ရတက်ကတော့မှအင်္ဂလိပ်စာအတန်းတန်းတက်ရောက်သင်ယူဖြစ်ပါတယ်သင်တဲ့အတွေ့အကြုံတချို့ဟာမြမနိုင်ငံပညာရေးတာဝန်ရှိသူတွေအတွက်အနည်းနဲ့အများတန်ဖိုးရှိနိုင်ရရဲ့ဆိုတဲ့စိတ်ကူးနဲ့ဖောက်သည်ချလိုက်ခြင်းပါတယ်တက်ရောက်သင်ယူခဲ့တဲ့အတန်းကသင်ရိုးအမှတ်200အဆင့်ဆိုတော့မြမစာဒုတိယနှစ်လောက်နဲ့ဒန်းတူလို့ဆိုနိုင်ပါလိမ့်မယ်ဒီတက်ကတော်တွေမှာကပထမနှစ်ဆိုရင်100ဒုတိယနှစ်ဆို200တတိယနှစ်ဆို300စသဖြင့်သင်ရိုးအမှတ်တွေဖော်ပြတတ်ပါတယ်ပြီးတော့သင်ရိုးကောင်းစဉ်ကသူတေသနာနဲ့ဝေဖန်ရေးဆိုင်ရာစာပေလေ့လာမှုလို့ဖော်ပြထားပါတယ်ဒုတိယနှစ်ဆိုတော့ကို့အတွက်မပင်ပန်းလောက်ဘူးလိုက်နိုင်ကောင်းရယ်ဆိုတဲ့အတွေးနဲ့ရွေးခဲ့တာပါအတန်းစားတရတဲ့နေ့တီယိုညွန်းနဲ့လက်ထဲရောက်တာနဲ့ထင်ထားသလောက်လွယ်လွယ်ကူကူမဟုတ်နိုင်ဘူးဆိုတာသိလိုက်ရပါပြီတီယိုညွန်းနဲ့ဆိုလို့ပြောပြရစီအောင်ဒီဘက်တက္ကသိုလ်ရေးမှာတီယိုအမှတ်တစ်ခုချင်းကိုဆရာတယောက်ကတာဝန်ယူပြီးအဲ့ဒီဆရာကပဲသူ့အတန်းအတွက်တီယိုညွန်းနဲ့တီးတန့်ထုတ်ပေးတတ်ပါတယ်ကျောင်းစာတရတဲ့နေ့မှာပဲကျောင်းသားလက်ထဲအရောက်သင်ယုံညွန်းနှံပေးရပါတယ်။သင်ယုံညွန်းနှံဟာဒီအတန်းတက်တဲ့ကျောင်းသူကျောင်းသားတွေအတွက်လမ်းညွန်တစ်စောင်းလို့ဆိုနိုင်ပါတယ်။သင်ညာရေးခီးမစခင်သင်နှန်းဆရာနဲ့သင်နှန်းသားတွေအကြားစာချုပ်စာတမ်းလို့လည်းဆိုနိုင်ပါတယ်။ဆရာအတွက်ရောကျောင်းသူကျောင်းသားတွေအတွက်ရောသင်ယုံညွန်းနှံဟာအဲ့ဒီလိုအရေးကြီးပါတယ်။အရေးကြီးပေမယ့်ကိုယ်နိုင်ငံမှာဆရာတဦးချင်းသင်ရိုးညွန်းနှံရေးဆွဲတဲ့အလေးကျင့်ရင်ကျေးမှုထွန်းကားဖို့ဆိုတာအလန်းဝေးနေပါသေးတယ်။တရေတော်မတည်သေးဘူးလို့ဆိုချင်ပါတယ်။သင်ရိုးညွန်းနှံဟာလမ်းညွန်တစ်စောင်ဖြစ်ပုံကိုကိုရီကြုံရတဲ့သင်ရိုးညွန်းနှံမှာဖော်ပြထားတဲ့အချက်တွေကိုကြည့်ရင်အလွယ်တကူသဘောပေါက်နိုင်ပါတယ်။ဒါကြောင့်စာပေသင်ရိုးညွန်းနှံတွေကအချက်တချို့ကိုအစီရင်ခံသွားမှာပါ။ရှေးဦးဆုံးသင်ရိုးအကြောင်းနဲ့သင်ရိုးရည်မှန်းချက်တွေကိုဖော်ပြထားပါတယ်။ဒီသင်ရိုးကဘယ်လိုအကြောင်းအရာတွေအတွက်အဲ့ဒီရည်ရွယ်ချက်ပေါက်မြောက်အောင်စာပေနဲ့ဆက်ဆက်ပြီးအတန်းထဲမှာဗားရီလှုပ်ဆောင်သွားကြမယ်ဆိုတာအကျန်းဖော်ပြထားတာပါအဲ့ဒီနောက်တော့သင်တန်းအပြီးမှာကျောင်းသူကျောင်းသားဗားရီလှုပ်နိုင်မလဲဆိုတာစည်ရင်းချပြပါတယ်စာပေအမျိုးအစားတချို့အကြောင်းဆွေးနွေးနိုင်ဖို့လို့စာပေလက်ရာတစ်ခုကိုပညာရှင်အဆင့်ပညာရှင်အမြင်နဲ့စီစစ်ခွဲခြားဝေဖန်ပြီးပညာရက်သုံးစကားနဲ့ရေးသားပြောဆိုဆွေးနွေးနိုင်ဖို့လို့စသဖြင့်အတန်းဆုံးဆုံးပါပါတယ်ဒီလိုဖော်ပြထားတော့ကျောင်းသူကျောင်းသားဟာဘယ်ခရီးကိုဥတီလျှောက်လှမ်းရမယ်ဆိုတာအတန်းဝင်စားကလေးကသိနေပြီပေါ့ကိုလျှောက်မယ်လမ်းကိုသိနေတာဟာပန်းနိုင်ကိုချောချောမောမောရောက်နိုင်ဖို့အကြောင်းတစ်ကြောင်းမို့အားတက်စရာကောင်းပါတယ်နောက်ထပ်ဖော်ပြတဲ့အချက်ဟာလည်းလမ်းပြသဘောပဲဆောင်ပါတယ်အဲ့ဒါကတော့ကျောင်းသားများရည်မှန်းထားတဲ့အရေးအသွေးတွေရှိလားမလားဘယ်လိုအကဲဖြတ်မလဲဆိုတဲ့အချက်ပါကျောင်းသားရဲ့သုတေသနစာတမ်းတို့အတန်းတွင်းမှာတက်တက်ကြွကြွပါဝင်မှုတို့အင်းစားတို့အဲ့ဒီလိုအချက်တွေပါပါတယ်ဒီအချက်တွေဖော်ပြရမှာခက်ကြမ်းကြမ်းရေပူရသဘောဖော်ပြတာမျိုးမဟုတ်ပါဘူးဘယ်အလုပ်အတွက်ကအမှတ်ပေါင်းရဲ့ဘယ်နဲ့ရာခိုင်နှုန်းဆိုတာအတိအကျဖော်ပြထားပါတယ်အဲ့ဒါအပြင်ကျောင်းသားတယောက်အပတ်စဉ်လှူဆောင်မှုလိုအပ်တဲ့အချက်တွေကိုအကျေတွင်ရှင်းပြပါတယ်။စာတမ်းရေးရမယ့်အလို့ဆိုပါတော့ Oxford ဗိဒံကိုအသုံးပြုရေးရမယ့်စာတမ်း၊ပညာရပ်ဆိုင်ရာစာအုပ်စာတမ်းတွေကိုအသုံးပြုပြီးရေးရမယ့်စာတမ်းတွေရဲ့သဘောတဘာဝတွေပါလာပါတယ်။အင်စာအကြောင်းမှလည်းဒီလိုပါပဲ။လှုပ်ထုံးလုံနည်းတွေပါပါတယ်။ကိုပါလို့ရမှန်းမသိလို့ခေါင်းရှုပ်ဝေးဝါးပြီးဆရာကိုကျောင်းသားကခဏခဏပြန်မေးရတဲ့ပြဿနာမျိုးမကြုံနိုင်တော့ပါဘူး။ရှင်းလင်းပြသတဲ့ဂတိကဝတ်စာချုပ်တွေကျောင်းသားနဲ့ဆရာသဘောတူလက်မှတ်ထိုးလိုက်တယ်လို့ပါပဲ။အဲ့ဒီနောက်သင်ရိုးမှာအသုံးပြုမဲ့စာအုပ်စာတမ်းတွေကိုတွေ့ရတဲ့အခါမှာအထိတ်တလန့်ဖြစ်ရပါတယ်။ Shakespeare ရဲ့ The Tempest တဲ့ Jane Austen ရဲ့ Pride and Prejudice တဲ့ ဆက်ရှိရာစုကအစာရေးစရာတခြားစာအုပ်တွေမတွေ့ခင်ဒီစာအုပ်နှစ်အုပ်နဲ့တင်အထိတ်တလန့်ဖြစ်ရတာပါကိုအင်္ဂလိပ်စာအခြေခံကထမင်းစားရေတောက်လောက်ရှိတာဆိုတော့ဒီခီးဒီလန်စကန်းဆုံးအောင်မှရှောက်နိုင်ပါမလားကိုအခြေခံအရေးသွေးကိုတွေးမိပြီးထိတ်လန့်မိတာပါဆရာအားကိုစနစ်အားကိုနဲ့ကိုကိုကိုအားတင်းရပါတယ်တကယ့်သင်တန်းအတွေ့အကြုံတွေကိုနောင်အကြောင်းသင်မှဆက်အစီရင်ခံပါအောင်မင်းအခုတော့သင်ရုံညွှန်တဲ့အကြောင်းစကားဆက်ပြရစီအိုးရုံညွန်းနှမ်းမှာနောက်ထပ်ပါတဲ့အစိပ်ပိုင်းတွေတဲ့တခုကတက်ဆိုင်ရာမူဝါဒကြောင့်တက်မမှန်ရင်ရမှတ်ဘလို့ရောက်နိုင်နေအင်းစားကိုတက်မှတ်ရက်ထက်နောက်ကြအပ်ရင်ရမှတ်ကိုဘလို့ထိခိုက်နိုင်နေစတဲ့အချက်တွေပါပါတယ်တဆက်သေးပဲကျောင်းသားနဲ့ပတ်သက်လို့ဘာတွေလိုက်နာဖို့ဆရာကမျှော်လင့်ထားတဲ့အကြောင်းဆရာနဲ့ပတ်သက်လို့လည်းကျောင်းသားကမျှော်လင့်ထားတဲ့အကြောင်းတွေပါပါတယ်ကျောင်းသားဘက်ကဆိုရင်အတန်းမလာခင်အိမ်မှာဖတ်ရမယ့်စာဖတ်ပြင်ဆင်လာရမယ့်အကြောင်းဆရာဘက်ကဆိုရင်ကျောင်းသားကိုလေးလေးစားစားဆက်ဆံမယ့်အကြောင်းစသဖြင့်အသေးစိတ်ဖော်ပြထားပါတယ်။အခုလောက်ဆိုရင်ပြည့်စုံတဲ့စနစ်ကြတဲ့တင်ရုံညွန်းနှန်းတစ်ခုမှပါအပ်တဲ့အရေးပါတဲ့အချက်တချို့ကိုသတိထားမိလောက်ပါပြီ။မြမပညာရေးအဆင့်မြင့်မားလာအောင်ဆောင်ရွက်ရာမှာစနစ်ကြပြုစုထားတဲ့တင်ရုံညွန်းနှန်းတွေရှိဖို့လေလိုအပ်မယ်လို့ယူဆမိကြပါရှင်။စာပေမြင့်ပြီးလူမျိုးတင်ပါစေ။